ပါကစ္စတန်နိုင်ငံတွင်းမှလှုပ်ရှားနေတဲ့စစ်သွေးကြွအုပ်စုတွေကိုနှိမ်နှင်းဖို့ပါကစ္စတန်အစိုးရပေါ်နိုင်ငံတကာဖိအားတွေတိုးလာနေချိန်မှာပဲတချို့သောစစ်သွေးကြွအုပ်စုတွေကနိုင်ငံရေးပါတီအဖြစ်ထီတောင်လာကြပါတယ်။အိန္ဒိယနဲ့နွေးထွေးစွာဆက်ဆံခြင်းနဲ့ပါကစ္စတန်နိုင်ငံသားတွေကိုနိုင်ငံရေးအရတည်ပြီးနိုင်ဖို့အိန္ဒိယဆန့်ကျင်ရေးစိတ်ဓာတ်ကျင်းတဲ့စစ်သွေးကြွအုပ်စုတွေကိုပါကစ္စတန်စစ်တပ်ကနိုင်ငံရေးပါတီဖွဲ့ခွင့်ပေးနေတာဖြစ်တယ်လို့ဝါရှင်တန်ဒီစီမှာရှိတဲ့ National Defense Secretary ရဲ့သူတွေသည်တောမတ်စ်လင့်ချ်က VOA ကိုပြောပါတယ်။အမေရိကန်ကအကြမ်းဖက်အဖွဲ့အစည်းသတ်မှတ်ထားတဲ့ Jamaat ud-Dawa Group JUD အဖွဲ့ဟာပြီးခဲ့တဲ့လကမီလီမွတ်စလင်လီနိုင်ငံရေးပါတီအဖြစ်တည်ထောင်ခဲ့ပြီးပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပန်ဂျက်စ်ပြည်နယ်မှာဂျားချက်ရွေးကောက်ပွဲဝင်လာမှာတတိယနေရာကလိုက်ခဲ့ပါတယ်။ JUD အဖွဲ့ကိုစာရေးဆိုသူကဦးဆောင်နေတာပါ။2008ခုနှစ်ဒီအိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာအမေရိကန်6ဦးပါဝင်လူပေါင်း166ဦးတိဆုံးခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကိုစာရိတ်ကဦးဆောင်ခဲ့တာလို့စွပ်စွဲခံထားရပါတယ်။သူ့ကိုဖမ်းမိဖို့တည်င်းပေးနိုင်သူကိုဒေါ်လာ10,000ပေးမယ်လို့အမေရိကန်ကကြေညာထားပါတယ်။